မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာတပတ်အတွင်းပြောဆိုကြတဲ့စကားတွေကမှတ်မှတ်ရဖြစ်ရတဲ့စကားတချို့ကိုအကောင်းဆုံးတင်ပြလိုပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာ2015ရွေးကောက်ပွဲရလဒ်အရပေါ်ပေါက်လာမဲ့အဆိုးအသင့်ကိုတာဝန်လွှဲပြောင်းပေးတဲ့ကိစ္စတွေကအရေးကြီးဆုံးလုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်ဇန်နဝါရီလ12ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာဦးသိန်းစင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ပြည်တော်စုငြိမ်းချမ်းရေးညီလာခံစတင်ခွင့်ကျင်းပရတဲ့အချိန်ကျွန်တော်တို့အနေနဲ့2015ရွေးကောက်ပွဲရလာရပေါ်ပေါက်လာတဲ့အဆိုးအသင့်ပါတယ်အဆိုးအတောင်းတော့ပြတ်ပြောင်းပြီးတဲ့ကိစ္စတွေတော့အရေးကြီးဆုံးလုပ်ငန်းတွေတစ်ခုကိုဆောင်ရွက်ချက်ဖြစ်ပါတယ်ပြည်ဝင်လာတဲ့ပြည်ကျေပြန့်တဲ့နိုင်ငံရေးလုပ်ငန်းတွေအဆိုးအသင့်ပါတယ်ဆန္ဒပြပြတ်ပြောင်းရေးအတွက်အထူးအရေးပါလာတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်
သမ္မတဦးသိန်းစိန်ပြောတော့ပါခင်ဗျာဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပဲမြန်မာနိုင်ငံအနေနဲ့တက်မတော်တရက်သာထားတဲ့ကမ္ဘာနိုင်ငံတွေရဲ့မူဝါဒအတိုင်းတက်တခုတည်းရှိတဲ့နိုင်ငံအဖြစ်မူဝါဒကျင့်သုံးနေတဲ့အကြောင်းနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်အနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်ကြဖို့ဖိတ်ခေါ်ကြောင်းဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာမြန်မာနဲ့ကဲညီတဲ့ပုံစံကိုပုံဖော်ယူနိုင်မှခိုင်မြဲမှာဖြစ်ကြောင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မွေးမဲအောင်လိုင်ကပြောလိုက်ပါတယ်ဒါဟာပြည်တော်စုတက်မတော်တခုဒူတောင်ရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတောင်းဆိုခြင်းနဲ့စစ်တပ်ကနိုင်ငံရေးလောကအနေနဲ့တဖြည်းဖြည်းဖယ်ရှားပေးတဲ့ဒီမိုကရေစီစနစ်ထူထောင်ရေးတောင်းဆိုချက်တွေပေါ့ကာကွယ်ရေးဦးစီးချုပ်ကအခုလိုမိန့်ခွန်းမှာထည့်သွင်းတုံ့ပြန်ရတာဖြစ်ပါတယ
်ဒီမိုကရေစီစနစ်ကိုပေါ်ဆောင်ရမှာလဲကမ္ဘာနိုင်ငံအသီးသီးခါမိမိနိုင်ငံမိမိလူမျိုးရဲ့တမိုင်းကြောင်းဇယက်လက္ခဏာနဲ့ထူးခြားတဲ့ဝိသေသလက္ခဏာတွေကိုက်ညှိပြီးမှသာဆော်ဝဲအောင်မြင်ထတာတွေ့ရမှာဖြစ်ပါတယ်အားလုံးနဲ့ကိုက်ညှိတဲ့ Fit for All ပုံစံပုံတင်နည်းစံစံ theory မရှိတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံနဲ့ကိုက်ညှိတဲ့ပုံစံကိုပဲပုံဖော်ယူနိုင်မှမိမိတို့ယူသက်တည်ဆောက်နေတဲ့ဒီမိုကရေစီစနစ်ရလဲခံမြင်မှာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာမိမိနိုင်ငံကာကွယ်ရေးအတွက်တပ်မတော်တရားသာရှိကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။မိမိတို့နိုင်ငံအနေနဲ့လဲဒီမိုဝါဒအတိုင်းပဲကျင့်သုံးဆောင်ရွက်ပြီးတော့မှမြန်မာတပ်မတော်ကို Standard Army ဖြစ်အဖက်ဖက်ကတည်ဆောက်လျက်ရှိပါတယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထမ်းဆောင်ဖို့ဆန္ဒရှိတဲ့တိုင်းရင်းသားတိုင်းကအများကိုလဲတပ်မတော်မှာတာဝန်ထမ်းဆောင်နေဖို့အတွက်ဖိတ်ခေါ်ကြိုးဆိုပါကြောင်းပြောကြားလိုပါတယ်။
ဘုရားမူရင်းမယောင်လိုက်ပြောတော့တာပါခင်ဗျာပြည်သူတွေပေးရထားတဲ့လုံပိုင်ခွင့်အပေါ်အခြေခံပြီးတော့ထာဝရငြိမ်းချမ်းရေးရအောင်တာဝန်ယူဖို့အစင်းသင့်ရှိတဲ့အကြောင်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NC ဟာနိုင်ငံငြိမ်းချမ်းရေးအတွက်ပထမအခြေလမ်းသာဖြစ်ပြီးလက်နက်ကိုင်ဖွဲ့အားလုံးပါဝင်နိုင်အောင်ကြိုးစားရမှာဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ပြောလိုက်ပါတယ်နေပြည်တော်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မိန့်ခွန်းပြောစဉ်ဒေါအောင်ဆန်းစုကြည်အခုလိုထည့်ပြောလိုက်တာဖြစ်ပါတယ
်အမျိုးသားပြည်နယ်ပညာရေးကိုငြိမ်းချမ်းရေးလုပ်ငန်းစဉ်များမှာလက်လျှူထားလို့အများနိုင်ပါမျိုးသားပြန်တဲ့တင်မှန်ရေးမရှိဘဲနဲ့တည်ကြခံရမဲ့ငြိမ်းချမ်းရေးကိုဘယ်လိုမှမတူဆောင်နိုင်ပါဘူး။ဒီခုအချိန်မှာပြည်သူပြည်သားတိုင်းသားများကကျမတို့ကိုပေးချသောလုပ်ပိုင်ခွင့်အားလုံး mandate အပေါ်အခြေခံ၍ထာဝရငြိမ်းချမ်းရေးရယူရမယ့်တာဝန်ကိုထမ်းဆောင်ဖို့အစဉ်သင့်ရှိပါတယ
်။ဒေါအောင်ဆန်းစုကြည်ပြောကြားတော်တာပါခင်ဗျာ။မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရအသည့်အနေနဲ့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာတပ်မတော်နဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်တော့မှာဖြစ်ကြောင်း NLD နဲ့တပ်မတော်ကောင်းဆောင်တွေကြားနားလည်မှုလည်းရှိတယ်လို့ယုံကြည်ကြောင်း NLD ဘဟုအလုံးမှုဆောင်ကော်မတီဝင်နဲ့ပြောရေးဆိုခွင့်ရှိသူဦးညောင်ဝင်းကပြောလိုက်ပါတယ်။ဇန်နဝါရီလ14ရက်နေ့ကပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်လာစဉ် DVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဦးညောင်ဝင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ပတ်သက်ရင်တက်ကမရှိမဖြစ်ပါဖို့ပါမယ်ဟာပါ။ဆိုတော့ necessity ပါ။အဲ့တော့ကျွန်တော်တို့အခုဆက်ဆံမိတဲ့တိုင်တက်မတော်အရာရှိကြီးတွေကကျွန်တော်တို့ပြည်လည်မှုရှိတယ်လို့ကျွန်တော်တို့ဒီလိုပဲယူဆတယ်အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကြာရင်ကျွန်တော်တို့ညှိနှိုင်းပြီးကြော်ဖြတ်နိုင်မယ်အခက်အခဲတွေကိုကြော်ဖြတ်နိုင်မယ်လို့ကျွန်တော်အဲ့တိုင်ယုံကြည်တာ
ဦးညောင်ဝင်ပြောကြတော့တာပါခင်ဗျာအစိုးရကအရာသုံးဘတ်ဂျက်တင်ပြရမှာနေပြီးတော့လမ်းမီးတွေအတွက်ကုန်ကြဆေးအများပြားတင်ပြတာကိုထောက်ပြဝေဖန်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမင်းသူကပြောလိုက်ပါတယ် 2016 ဆက်ခွန်ဗန္ဒာရေးနှစ်အတွက်အစိုးရရဲ့အသုံးစရိတ်တွေပြောင်းစုလွတ်တော်မှာအစိုးရအဖွဲ့အစည်းအသီးသီးကတင်ပြတောင်းခံရမှာအသုံးစရိတ်တွေလျှော့ချဖို့လွတ်တော်ကိုယ်စားလှယ်တချို့ကဆွေးနွေးကြရတဲ့ပတ်သက်ပြီးဖြေကြရမှာဦးမင်းသူကအခုလိုပြောလိုက်တာဖြစ်ပါတယ
်ကိုထုကိုထမီလင်လက်စစ်တပ်အားတွေရွတ်သုံးတဲ့နေရာမှာချက်ရွာလုံးအတွက်ကိုထတရွာလုံးသုံးမုန်နိုင်တို့တိန်900နေမှာ800 1000ထောင်ကုန်ကြတယ်တူဦးချင်းအနေနဲ့ဆိုရင်လည်းမိတိန်အောင်စုလို့မော်လေတိန်အောင်စုအနေနဲ့ဆိုရင်လည်းကြာ9တိန်ကလည်းအထက်မှာပဲဒါကုန်ကြခိုင်မှာတုံးဆွဲနေရလုံလုံလောက်တော့မရှိတဲ့အချိန်မှာနေပြီးတော့လမ်းမီးတွေကိုကြက်နှမ်းတစ်ထောင်ဝင်ကျင်လောက်ထားလာတုံးရတယ်ဆိုတော့အင်မတားမှကျွန်တော်ရနိုင်ငံရဲ့ပြည်သူ့ဘဏ္ဍာတွေကိုပြည်သူ့အကျိုးပြုနိုင်တဲ့လုပ်ငန်းမှာမဆောင်ရွက်ဖက်နဲ့ဒီအလဟတမလို့အပ်ဖက်နဲ့ပူချမ်းအောင်တုံးဆွဲနေတာ မတင်တော့ဘူးအဲနိုင်ငံလုံးမှာဆိုရင်လည်းလက်စင်မီပြတ်တောက်မှုတွေအခက်ခဲလက်စင်မီမလုံလောက်တဲ့အချိန်မှာဒီမာရလမ်းမျိုးကိုထိန်းသိမ်းညှိအောင်ထွန်းပြီးမှဒီမဖြစ်တဲ့အနေဒါမျိုးတွေတုံးဆွဲနေတာကိုမြင်လို့ဒါကိုကျွန်တော်ထောက်ပြဆွေးနွေးခဲ့ခြင်းဖြစ်ပါတယ
်ဦးမင်းသူပြောတော့တာပါခင်ဗျာအခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ